အဖက်အခိုင်ကအငယ်၃ကနေ9ကြာမှာဖော်ပြထားတဲ့ယုံကြည်သူတိုင်းအတွက်ဘုရားသခင်အလိုတော်ရှိသောအသက်ရှင်ခြင်းနည်းလမ်းကိုလေ့လာကြပါစို့အဖက်အခိုင်ကအငယ်၃ကနေ9မတရားသောမိထုံ၌မှီဝဲခြင်းအမျိုးမျိုးသောကိလေသာညစ်ညို့ခြင်းလောဘလွန်ကျူးခြင်းအမှုတို့ကိုတန့်ရှင်းသူတို့သည်ရှောင်သင့်သည့်အတိုင်းစကားပြမျှမဆက်ဆံကြနှင့်မတော်မလျော်သောညစ်ညို့ပြက်ပယ်ပြက်ရဲသောစကားများကိုလည်းပယ်၍ကျေးဇူးတော်ချီးမွမ်းခြင်းစကားကိုသုံးကြလော့မတရားသောမိထုံ၌မှီဝဲသောသူညစ်ညို့စွာပြုသောသူရုပ်တုကိုကိုးကွယ်သောသူဖြစ်သောလောဘလွန်ကျူးသောသူတစုံတစ်ယောက်မျှခရစ်တော်နှင့်ဘုရားသခင်၏နိုင်ငံ၌အမွေမခံရသည်ကိုသင်တို့သိကြ၏လျက်ပေါ်သောစကားဖြင့်အဘယ်သူမျှသင်တို့ကိုမလှည့်ပြစေနှင့်ထိုအမှုကြောင့်ဘုရားသခင်၏အမျက်တော်သည်ငင်းဆန်တတ်သောသူတို့အပေါ်သို့သင်ရောက်ပေ၏ထို့ကြောင့်သူတို့နှင့်ဆက်ဆံ၍မကျင့်ကြနှင့်လို့အဲ့ဖက်အခိုင်းကားအငယ်၃ကနေ9ကြားမှာယုံကြည်သူတို့ကိုအတိအလင်းတွင်တင်ထားပါသည်ကျွန်တော်ဖတ်ပြခဲ့တဲ့အဖက်အခိုင်းကားအငယ်၃ကနေ9ကြားမှာယုံကြည်သူတိုင်းအတွက်ဘုရားသခင်အလိုတော်ရှိသောအသက်ရှင်ခြင်းနည်းလမ်းမှာမတရားသောမိထုံမှန်သမျှကိုရှောင်ဖို့ဖြစ်ကြောင်းအတိအလင်းဖော်ပြထားပါတယ်။မတရားသောမိထုံအဖြစ်ဘုရားသခင်တတ်မှတ်တော်မူသောအရာကဘာတွေလဲ။မတရားသောမိထုံအဖြစ်ဘုရားသခင်တတ်မှတ်တော်မူသောအရာတွေကိုဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအခုလိုတွေ့ရပါတယ်။သူမယားကိုပြစ်မှားခြင်းတွမရကျမ်းအခိုင်း20အငယ်14တစ်ကောအခိုင်း9အငယ်30ကနေ73ဟေဘဲအခိုင်း73အငယ်4ယာကုပ်အခိုင်း2အငယ်71လိန်တူခြင်းမေထုံပြုခြင်းဝတ်ပြရကျမ်းအခိုင်း78အငယ်22တစ်ကောအခိုင်း6အငယ်9กว่าနေ30ပြည့်တစားနဲ့မေထုံပြုခြင်းတရားဟောရကျမ်းအခိုင်း23အငယ်18ကနေ78ဝတ်ပြရကျမ်းအခိုင်း19အငယ်29တုတ်တန်ကျမ်းအခိုင်း2အငယ်16ကနေ19တယောက်သောသူနှင့်မေထုံပြုဖို့ကြံစီခြင်းမဿဲအခိုင်း5အငယ်28မာကုအခိုင်း9အငယ်27တစ်ပေအခိုင်း4အငယ်3နှစ်ပေအခိုင်း2အငယ်9ကနေပြတော့30တွေးသားနေဆက်လွန်းသူခြင်းမေထုံပြုခြင်းဝတ်ပြကျမ်းအခိုင်း18အငယ်9ကနေ18တစ်ကောအခိုင်း5အငယ်1ကနေ6လက်မထမီမေထုံပြုခြင်းတရားဟောရာကျမ်းအခိုင်း22အငယ်73ကနေ21တရားဝင်လက်ထပ်ခြင်းမပြုဘဲမေထုံပြုခြင်းတစ်ကောအခိုင်း6အငယ်16ယောဟန်အခိုင်း၄အငယ်၄ကနေပြော့18မဒိန်ကျင့်ခြင်းတရားဟောရာကျမ်းအခိုင်း22အငယ်25ကနေ29တလိ္ဆာနဲ့ကာမဆက်ဆံခြင်းထွက်မြောက်ကျမ်းအခိုင်း22အငယ်19ဝတ်ပြရာကျမ်းအခိုင်း28အငယ်23တရားဟောရာကျမ်းအခိုင်း29အငယ်27စသည်တို့ဟာမတရားသောမိထုံအဖြစ်ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာဖော်ပြထားတဲ့အရာတွေဖြစ်ပါတယ်။အဲ့ဒီမတရားသောမိထုံမှန်သမျှတို့ကိုယုံကြည်သူတိုင်းကျင့်ဆောင်ရမယ်လို့ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းပြောထားပါတယ်။တစ်ကောအခိုင်း6အငယ်18မှာမတရားသောမိထုံကိုကျင့်ဆောင်ကြလောလို့ယုံကြည်သူတို့ကိုပြောထားပါတယ်။ကျင်ရှောင်ကြလို့ဆိုတဲ့အနဲ့အတိတ်ပဲမှာမတရားသောမိထုံကနေအမြဲတမ်းလွတ်မြောက်အောင်ထွက်ပြေးခြင်းကိုဆိုလိုပါတယ်မတရားသောမိထုံကနေအမြဲတမ်းလွတ်မြောက်အောင်ထွက်ပြေးခြင်းနဲ့ပတ်သက်ပြီးယောသတ်ဟာကျွန်တော်တို့အတွက်အကောင်းဆုံးပုံသက်သေဖြစ်ပါတယ်ကပ္ပဦးကျမ်းအခိုင်း39အငယ်9ကနေ12ကြားကိုကျွန်တော်တို့ကြည့်မယ်ဆိုရင်ယောသတ်ကိုသူ့ရဲ့တထေးပိုဒီဖာရဲ့မိမကတတ်မှတ်ပြီးငါနဲ့အတူအိပ်ပါလို့သွေးဆောင်ခဲ့ပါတယ်။ဒါပေမဲ့ယောသတ်ငင်းခဲ့ပါတယ်။တထေးရဲ့မိမကလွယ်လွယ်နဲ့တော့လက်မလျှော့ဘူး။နေ့တိုင်းသွေးဆောင်ပါတယ်။သို့တော့ယောသတ်ကသူ့တခင်မနဲ့မိထုံပြုတ်ဖို့ငင်းပယ်ယုံမကဘူး။သူမရဲ့အနီးအနားမှာထိုင်ပြီးစကားပြောဖို့တောင်ရှောင်ခဲ့ပါတယ်။ဒါပေမဲ့တထေးရဲ့မိမကလက်မလျှော့သေးဘူး။တနေ့တော့အိမ်မှုကိစ္စကိုဆောင်ရွက်ဖို့တထေးရဲ့အိမ်ကိုဝင်လာတဲ့ယောသတ်ကိုတထေးရဲ့မိမကလာပြီးသွေးဆောင်ပြန်ပါတယ်။အိမ်ထဲမှာယောက်ျားသားတယောက်မှလည်းမရှိဘူး။သို့တော့တခင်မရဲ့သွေးဆောင်ခြင်းကိုယောသတ်ညှင်းဆုံခဲ့ပါတယ်။အဲ့ဒီတော့တခင်မကယောသတ်ရဲ့အဝတ်ကိုစွဲကင်ပြီးငါနဲ့အတူအိပ်ပါလို့ယောသတ်ကိုအတင်းစွဲထားလိုက်တယ်။ သို့သောယောသတ်ဟာတကယ်မရဲ့လက်ကနေအတင်းယုံပြီးထွက်ပြေးပါတော့တယ်ယောသတ်ကမတရားသောမိထုံကနေလွတ်မြောက်အောင်သူထွက်ပြေးရတဲ့အကြောင်းရင်းကိုကပ္ပဦးကျမ်းအခန်း39အငယ်9မှာအခုလိုပြောထားပါတယ်အပြစ်ကြီးသောဤအမှုကိုကျွန်တော်ပြု၍ဖျားသခင်ကိုအဘယ်သို့ပြစ်မှားနိုင်သနည်းလို့ယောသတ်ပြောဆိုပါတယ်ဆိုလိုတာကအဲ့ဒါလောက်အပြစ်ကြီးတဲ့အမှုကိုပြုပြီးဖျားသခင်ကိုကျွန်တော်မပြစ်မှားနိုင်ဘူးလို့ဆိုလိုတာဖြစ်ပါတယ်ယုံကြည်သူကျွန်တော်တို့လည်းယောသတ်လိုပဲမတရားသောမိထုံကနေလွတ်မြောက်နိုင်ဖို့အတွက်ဆိုရင်ထွက်ပြေးဖို့လိုအပ်လာရင်ထွက်ပြေးတဲ့စနစ်ကိုကျင့်သုံးရမှာဖြစ်ပါတယ်မတရားသောမိထုံပြုခြင်းဟာကိုယ့်ရဲ့လူသားချင်းကိုပြစ်မှားနေတာမဟုတ်ဘူး။ဖယားသခင်ကိုပြစ်မှားခြင်းဖြစ်တယ်။မတရားသောမိထုံဟာဖယားသခင်ရှေ့တော်မှာအပြစ်ကြီးသောအမှုဖြစ်ပါတယ်။ဒါကြောင့်မတရားသောမိထုံကိုကာယကံနဲ့ကျူးလွန်ခြင်း၊မနောကံနဲ့မတရားသောမိထုံကိုကြံစည်ခြင်းတွေကိုရှောင်ရမယ့်အပြင်ဝစီကံနဲ့လည်းမပြစ်မှားဖို့အဲ့ဖက်အခိုင်းကအငယ်သုံးမှာစကားဖြစ်မြတ်မဆက်ဆံကြနဲ့လို့ယုံကြည်သူတို့ကိုပြောထားပါတယ်။ယုံကြည်သူတိုင်းမတရားသောမိထုံအမျိုးမျိုးသောကိလေသာညှဉ်းညူးခြင်းတွေကိုကာယကံဝစီကံမနောကံစတဲ့ကံသုံးပါးစလုံးနဲ့ရှောင်ရမှာဖြစ်ကြောင်းတမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။အဲ့ဖက်အခိုင်းကအငယ်သုံးမှာယုံကြည်သူတိုင်းမတရားသောမိထုံကိုရှောင်ရမယ့်အပြင်လောဘလွန်ကျူးခြင်းကိုလည်းရှောင်ရမယ့်အကြောင်းအခုလိုအတိအလင်းဖော်ပြထားပါတယ်။မတရားသောမိထုံ၌မြည်ဝဲခြင်းအမျိုးမျိုးသောကိလေသာညှဉ်းညူးခြင်းလောဘလွန်ကျူးခြင်းအမှုတို့ကိုတန့်ရှင်းသူတို့သည်ရှောင်သင့်သည့်အတိုင်းစကားဖြင့်မျှမဆက်ဆံကြနှင့်လို့အတိအလင်းဖော်ပြထားပါသည်ဒီကျမ်းချက်မှာတွေ့ရတဲ့တန့်ရှင်းသူတို့ဆိုတာယုံကြည်သူအားလုံးကိုရည်ညွှန်းခြင်းဖြစ်ပါတယ်သင်အုပ်ဆရာဓမ္မဆရာသင်ထုတ်လူကြီးခရိယံခေါင်းဆောင်များကိုသာပြောနေတာမဟုတ်ဘူးယေရှုခရစ်တော်ကိုကယ်တင်ပိုင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံတော်သူအားလုံးကိုဆိုလိုခြင်းဖြစ်ပါတယ်။ယုံကြည်သူအားလုံးဟာဖယားသခင်ချစ်သားတန့်ရှင်းသူအရာ၌ဖယားသခင်ခန့်ထားတော်မူသောသူတွေဖြစ်ကြပါတယ်။ဒါကြောင့်တန့်ရှင်းသူအရာမှာဖယားသခင်ခန့်ထားတဲ့ယုံကြည်သူအားလုံးလောဘလွန်ကျူးခြင်းကိုရှောင်ရမယ်လို့ဖယားသခင်မိန့်တော်မူပါတယ်။လောဘလွန်ကျူးခြင်းဆိုတာမတရားတဲ့နိလန်းနဲ့အမျက်ရဖို့ကြံစီလှောက်ဆောင်မှုမှန်သမျှကိုဆိုလိုခြင်းဖြစ်ပါတယ်။ဥပမာတရားဥပဒေနဲ့မလွတ်ကင်းတဲ့ဈေး6ဘိန်းနံပါတ်4နဲ့စီးပွားရှာခြင်းသူတစ်ပါးကိုထိခိုက်နစ်နာစေမယ်ဆိုတာကိုသိလျက်နဲ့ဘယ်သူသေးသေးငါမသိရင်ပေးရောဆိုတဲ့ကိုကျိုးစီးပွားကိုသာကြည်တက်တဲ့လုပ်ငန်းမှန်သမျှဖြက်လန်းနည်းနဲ့ကြီးပွားခြင်းနဲ့နှလုံးထီသုံးလုံးထီနဲ့အခြားလောင်းကစားမှုမှန်သမျှတို့ဟာလောဘလွန်ကျူးခြင်းနဲ့သက်ဆိုင်တဲ့လုပ်ငန်းတွေဖြစ်ကြပါတယ်။နှလုံးထီထိုးယုံမကဘူး။နှလုံးထီတိုင်လုပ်နေတဲ့ခရိယန်တွေရှိနေကြောင်းမကြာခဏကျွန်တော်ကြားနေရပါတယ်။အဲ့ဒီအရာတွေဟာစစ်မှန်တဲ့ယုံကြည်သူအနေနဲ့လုံးဝမလုတ်သင့်မလုတ်အပ်တဲ့အရာတွေဖြစ်ပါတယ်။လောဘလွန်ကျူးခြင်းအမှုကိုစကားဖြစ်မြမဆက်ဆံကြနဲ့လို့အဲ့ဖက်အခိုင်းကအငယ်သုံးမှာယုံကြည်သူတို့ကိုပြောထားပါသေးတယ်။မှုသာကိုတုံးပြီးကိုကျိုးရှာတဲ့လုပ်ငန်းမှန်သမျှဟာလောဘလွန်ကျူးခြင်းအပြစ်နဲ့မလွတ်ဘူးဒါကြောင့်ယုံကြည်သူတိုင်းလောဘလွန်ကျူးခြင်းတည်းဟူသောမတရားတဲ့လုပ်ငန်းမှန်သမျှကိုကာယကံဝစီကံမနောကံစတဲ့ကံသုံးပါးစလုံးနဲ့ရှောင်ရမှာဖြစ်တယ်လောဘလွန်ကျူးခြင်းအမှုထဲမှာမတရားသောမိထုံလဲပါဝင်နေတဲ့အကြောင်းပြည့်ညတ်တော်ဆယ်ပါးတဲကနောက်ဆုံးပြည့်ညတ်မှာအခုလိုမြင်တွေ့ရပါတယ်ကိုယ်နဲ့ဆက်ဆိုင်သောသူဤမယားသူဤကျွံယောက်ျားမိမ့်မနွားမြေးမဆ၍ကိုယ်နဲ့ဆက်ဆိုင်သောသူဤဥစ္စာတစ်စုံတစ်ခုကိုမျှတတ်မှတ်လူကျင်သောစိတ်မရှိစေနှင့်လို့ထွတ်မြတ်ကျမ်းအခိုင်း20အငယ်18မှာအတိအလင်းဖော်ပြထားပါတယ်ယုံကြည်သူမိတ်ဆွေတင်ကြည့်နေတဲ့အရာတင်လုပ်နေတဲ့အရာတွေကတင့်ကိုမတရားသောမိထုံကိုကျိုးလွန်စေမယ်ဆိုရင်တင်ကြည့်နေတဲ့အရာလုံနေတဲ့အရာတွေကိုရက်တန်းကရက်ပြရမယ်လို့မဿဲအခိုင်းကအငယ်20ခုကနေ29ကျမ်းမှာယေရှုဖုရားကအတိအလင်းမိန့်တော်မူပါတယ်။အဲ့ဖက်အခိုင်းကအငယ်လေးမှာမတော်မလျော်သောညစ်ညိုးပြက်ပယ်ပြက်ရဲသောစကားများကိုလည်းပယ်၍ကျေးဇူးတော်ချီးမွမ်းခြင်းစကားကိုတုံးကြလောလို့ယုံကြည်သူတို့ကိုပြောထားပါတယ်။ယုံကြည်သူအနေနဲ့ လိန်ပိုင်းဆိုင်ရာညစ်ညမ်းတဲ့စကားတွေနဲ့ဆဲဆိုခြင်း၊ကြမ်းတမ်းတဲ့စကားတွေကိုပြောဆိုခြင်း၊ညစ်ညမ်းတဲ့ဟာသစကားတွေကိုပြောဆိုခြင်းတွေကိုရှောင်ရမှာဖြစ်တယ်။အဲ့ဒီစကားတွေကိုသုံးမဲ့အစားကျေးဇူးတော်ချီးမွမ်းခြင်းစကားကိုသုံးရမယ်လို့ဒီကြမ်းကြမ်းမှာယုံကြည်သူတို့ကိုအတိအလင်းပြောထားပါတယ်။အဲ့ဒါယုံကြည်သူတိုင်းအတွက်နာခံရမယ့်ဖယားသခင်အမိန့်တော်ဖြစ်ပါတယ်။အဲ့ဖက်အခိုင်းငါအငယ်ငါမှာလောဘလွန်ကျူးခြင်းဟာရုတ်တုကိုကိုွယ်ခြင်းဖြစ်ကြောင်းဖော်ပြထားပါတယ်ဒီကျမ်းချက်မှာပြောထားတဲ့ရုတ်တုကိုကိုကိုွယ်ခြင်းဆိုတာလူတို့ရဲ့လက်နဲ့လှုပ်ထားတဲ့ရုတ်တုစင်းတုကိုကိုကိုွယ်ခြင်းကိုသာပြောနေတာမဟုတ်ဘူးမတရားသောမိထုံအမျိုးမျိုးသောကိလေသာညှဉ်းညူးခြင်းလောဘလွန်ကျူးခြင်းစတဲ့အမှုတွေဟာမတည်မြဲတဲ့လောကီတတ်မှတ်ခြင်းတွေဖြစ်တဲ့အတွက်မတည်မြဲတဲ့လောကီနှောက်လိုက်ခြင်းဟာရုတ်တုကိုကိုွယ်ခြင်းဖြစ်ပါတယ်အဖက်အခိုင်းငါအငယ်၆မှာလှက်ပေါ်သောစကားဖြင့်အဘယ်သူမျှသင်တို့ကိုမလှဲ့ပြစေနှင့်ထိုအမှုကြောင့်ဘုရားသခင်၏အမျက်တော်သည်ညှဉ်းဆန်တက်သောသူတို့အပေါ်သို့တင့်ရောက်ပြီထို့ကြောင့်သူတို့နှင့်ဆက်ဆံ၍မကျင့်ကြနှင့်လို့အတိအလင်းပြောထားပါသည်မတရားသောမိထုံအမျိုးမျိုးသောကိလေသာညှဉ်းညူးခြင်းလောဘလွန်ကျူးခြင်းအမှုတွေဟာဘုရားသခင်ရှေ့တော်မှာအပြစ်ကြီးသောအမှုဖြစ်ပါသည်အဲ့ဒီအမှုတွေကိုပြုတ်တဲ့မယုံကြည်သူတို့အပေါ်မှာဖယားတခက်အမျက်တော်တည်နေတယ်လို့အတိအလင်းဖော်ပြထားပါတယ်။ဒါကြောင့်သူတို့နဲ့ဆက်ဆံ၍မကျင့်ကြနဲ့လို့ယုံကြည်သူတို့ကိုတတိပေးထားပါတယ်။သူတို့ထံကိုမသွားရဘူးသူတို့နဲ့စကားမပြောရဘူးလို့ဆိုလိုတာမဟုတ်ပါဘူး။ဖယားတခက်အမျက်တော်ကိုဖြစ်စေတဲ့သူတို့ကျင့်တဲ့အတိုင်းမကျင့်ကြဘူးပြောနေတာဖြစ်ပါတယ်။ငါတို့ဘာပဲလုပ်လို့ငါတို့မှာဘာအပြစ်မှမရှိတော့ဘူးယေရှုကငါတို့ရဲ့အပြစ်အားလုံးကိုဆက်ပြီးပြီအယက်တောက်ရင်လည်းအပြစ်မရှိတော့ဘူးသူ့မယားကိုပြစ်မှားရင်လည်းငါတို့မှာအပြစ်မရှိတော့ဘူးပြည့်တစားအိမ်ကိုတွားရင်လည်းငါတို့မှာအပြစ်မရှိတော့ဘူးလို့မာယွန်းစွာတွင်တင်နေတဲ့အသင်းအဖွဲ့အခုကျွန်တော်မြန်မာနိုင်ငံမှာရှိနေပါတယ်အဲ့ဒီမာယွန်းတဲ့သူတို့ဟာတက်အိမ်တက်စင်းလုပ်ပြီးတော့ငါတို့ဘာပဲလုပ်လို့အပြစ်မရှိတော့ဘူးလို့လိုက်ဟောနေကြပါတယ်။ယေရှုကယုံကြည်သူတို့ကိုနောင်ဘဝမှာငရဲကနေလွတ်မြောက်ဖို့တတ်တဲ့ကဲတင်တာမဟုတ်ဘူး။ယုံကြည်သူတို့ဟာယုံကြည်တဲ့နေ့ကနေစပြီးတည်တဲ့အထိခရစ်တော်နဲ့တူသောတန့်ရှင်းသောအသက်တာမှာအသက်ရှင်ဖို့တမန်ကျမ်းစာမှာတွင်တင်ထားတဲ့အလိုတော်နဲ့ညီသောကောင်းသောအကျင့်တွေကိုကျင့်ဖို့ကဲတင်ခြင်းခံရတဲ့သူတွေဖြစ်ကြပါတယ်။ယေရှုကိုယုံကြည်တဲ့သူတိုင်းတွားနေကြအယက်ဆိုင်ကိုတွားဖို့မဟုတ်တော့ဘူးပြည့်တစားအိမ်ကိုတွားဖို့မပြောနဲ့မတရားသောမိထုံမှန်သမျှကိုကာယကံဝစီကံမနောကံစတဲ့ကံသုံးပါးစလုံးနဲ့ရှောင်ရမယ်လို့ယုံကြည်သူတို့ကိုဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းတွင်တင်ထားပါတယ်ယောဟန်ဩဝါဒစာပထမဆုံးအခိုင်1အငယ်15ကနေ18ကျမ်းစာအခုလိုဖော်ပြထားပါတယ်လောကကို၎င်းလောက၌ရှိသောအရာတို့ကို၎င်းမချစ်ကြနှင့်လောကကိုချစ်သောသူမိသည်ကခမဲတော်ကိုချစ်ခြင်းမေတ္တာမရှိလောက၌ရှိသမျှသောအရာတည်းဟုသောကိုယ်ကာယတတ်မှတ်ခြင်းမျက်စိတတ်မှတ်ခြင်းလောကီစည်းစိမ်၌ဝါကြွားခြင်းတို့သည်ခမဲတော်နှင့်မဆက်ဆိုင်လောကနှင့်သာဆက်ဆိုင်ကြ၏လောကနှင့်လောကီတတ်မှတ်ခြင်းသည်၍သွားကွယ်ပြောက်တတ်၏ဖယားသခင်ဤအလိုတော်နဲ့အညီကျင့်တော်သူမူကနှိတ်ဆထာဝရတည်၏လို့အတိအလင်းဖော်ပြထားပါတယ်။ယုံကြည်သူကျွန်တော်တို့ဟာဖယားသခင်အလိုတော်ကိုလိုက်မဲ့အစားကိုယ်ကာယတတ်မှတ်ခြင်းမျက်စိတတ်မှတ်ခြင်းခិតတယာယီမျှတာတည်မဲ့လောကီစည်းစိမ်နောက်ကိုလိုက်ဖို့သွေးဆောင်ခြင်းကိုကျွန်တော်တို့ခံနေရကြပါတယ်။ယာယီခဏအတွက်သာဖြစ်တဲ့လောကီစည်းစိမ်နဲ့ကိုယ်ကာယတတ်မှတ်ခြင်းနောက်ကိုလိုက်မဲ့အစားနေစာထာဝရတည်မဲ့ဘုရားသခင်အလိုတော်နဲ့ညီသောကောင်းသောအကျင့်တွေမှာနေ့တိုင်းအသက်ရှင်ဖို့ဖြစ်ပါတယ်။ယုံကြည်သူတိုင်းမတရားသောမိထုံနဲ့လောဘလွန်ကျူးခြင်းအမှုမှန်သမျှတို့ကိုကျင်ရှောင်ပြီးဘုရားသခင်အလိုတော်နဲ့အညီတန့်ရှင်းသောအသက်တာနဲ့နေ့စဉ်နေ့တိုင်းအသက်ရှင်ကြပါစို့လို့တိုက်တွန်းခွန်အားပေးလိုက်ရပါတယ်။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ။